တနင်္သာရီတိုင်းရေဖြူမြို့နယ်နဲ့လောင်းလုံမြို့နယ်မှာမနေ့မနေ့စောပိုင်းကလေးကစစ်ကောင်စီတပ်ရွာတွေထဲဝင်ရောက်လာပြီးလက်နက်ကြီးနဲ့ပစ်ခတ်တာဒေသခံတချို့ကိုဖမ်းဆီးထားပြီးရှိနေပါတယ်စစ်ကြောင်းထုတ်လာလို့နေအမမနေရတော့ပဲထွက်ပြေးတိတ်ဆောင်ချရတယ်လို့လည်းဒေသခံတွေကပြောပါတယ်ဒီအကြောင်းသတင်းပေးဖို့ချက်ကိုတော့နှမ်းလောင်ပြောပြပါမယ်ရှင်
တနင်္သာရီတိုင်းရေဖြူမြို့နယ်အနောက်ဘက်ကန်ကနေစစ်ကောင်စီတပ်တွေမနေ့မနေ့အစောပိုင်းကလေးကဝင်ရောက်လာတဲ့အတွက်အဲ့ဒီနာကရွာခန်းတွေထွက်ပြေးနေရတယ်လို့ရေဖြူဒေသခံတို့ကပြောပါတယ်။မနေ့နေ့လယ်ချိန်ထိရေဖြူနောက်ဘက်ကန်ကဘကောဇွန်ကျေးရွာမှာစစ်ကောင်စီတပ်ရှင်တွေပြီးခြောက်လန့်ပစ်ခတ်တာတွေကြားနေရတယ်လို့လည်းအဲ့ဒီဒေသခံကပြောပါတယ်။အခုလောက်ဘကောဇွန်ရောက်နေပြီဘကောဇွန်။ဘကော
က်တင်ဘာတတိယပတ်ကလေးကစစ်ကောင်စီတပ်ဝင်ရောက်ခဲ့တယ်လို့လည်းပြောပါရယ်။ရွာထဲမှာစစ်ကောင်စီတပ်ရှိနေတဲ့အတွက်ဘေးလွတ်ရာပြေးခဲ့ပြီးအခုနေအိမ်ပြန်ရောက်တာရက်ပိုင်းလောက်သာရှိတဲ့အချိန်မှာတခါထပ်ပြီးတော့ထွက်ပြေးရတာပါ။စစ်ကောင်စီဘက်ကစစ်ကြောင်းထိုးတာရှိပေမဲ့လို့ပြည်တပ်ခန့်အဖွဲ့တွေနဲ့ထိတွေ့မှုကတော့မရှိသေးဘူးလို့နယ်မြေခန့်ရဲဘော်တို့ကပြောပါရယ်။ရှေဖြူမြို့နယ်မှာစစ်ကြောင်းလှည့်လည်နေတာတလောက်ဝန်းကျင်လောက်ရှိနေပြီးအခုတခါမှလည်းစစ်ကောင်စီတပ်ဟာအရက်ဝတ်တွေနဲ့ရောက်လာကြပြီးတော့တိတက်ခံကာကွယ်ရေးအဖွဲ့ပုံစံမျိုးနဲ့ရွာတွေထဲလှုပ်ရှားနေတယ်လို့လည်းပြောပါတယ်
။လောင်းလုံးဘဲကနေပြီးတော့သူတို့စစ်ကြောင်းထိုးတယ်ပဲ။နောက်ပြီးလို့ရှိရင်ရေစီသေးကလည်းစစ်ကြောင်းထိုးတယ်။သူတို့ကရွာတွေထဲဝင်ရွာတွေဝင်ရဲ့ခါကျတော့သူတို့ကအဲ့ဒီရွာတွေထဲမှာတောင်ဆူဖြစ်တာတော့ဘာလို့လဲဆိုတော့ဒီအိမ်မှာလိုက်ဖြစ်နေတာဒီအိမ်ဆောင်ဆေးလေးလိုက်ဖြစ်တော့ဆေးဖြစ်ပြီးလို့ရှင်လူပိုရှိတယ်ဆိုလို့ရှင်တော့အဲ့ဒီအိမ်ရလူတွေထဲမှာပိုရတဲ့လူပေါ်ကဒီတောင်ဆင်းရမပါတဲ့လူတွေကြတော့ဘယ်ဖမ်းသွားအဲ့လိုရှိတယ်နောက်ပြီးတော့ရှင်ပြောတာသူတို့ကတို့ဟို PDF တွေလာလို့ပြောပြီးတော့အဲ့လိုဆက်ဆေးရတယ်လို့လာဒီကကရဝတ်တွေလည်းများတယ်
လောင်လုံးမြို့နယ်မှာရောက်နေတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တို့ကလည်းတေသခံကာကွယ်ရေးအဖွဲ့ပုံစံဝှစ်စင်တာမျိုးရှိတယ်လို့ပြောပါတယ်။စစ်ကြောင်းကြောင့်ရေဖြူနဲ့လောင်လုံးမြို့နယ်တွေကကျေးရွာတေသခံတို့ဟာထွက်ပြေးတင်းရှောင်နေကြတာပါ။တနင်္လာနေ့တိုင်းထဲမှာစစ်ကောင်စီတပ်နဲ့တေသခံအဖွဲ့တွေကြားထိတွေ့တိုက်ပွဲမရှိပေမဲ့လည်းလက်နက်ကြီးနဲ့၆လံပစ်ခတ်တာစစ်ကြောင်းထိုးတဲ့အခြေအနေတွေကြောင့်ထွက်ပြေးတင်းရှောင်နေရတဲ့တေသခံတွေဟာသူတို့အိမ်ကိုမပြန်ရဲကြတာပါ။ကုလောမြို့နယ်မှာလည်းပြီးခဲ့တဲ့စက်တင်ဘာလ10ရက်ကထိတွေ့တိုက်ပွဲရှိခဲ့ပြီးတော့လက်ကူကျေးရွာမှာနေထိုင်သူတို့ဟာသူတို့ရဲ့နေအိမ်တွေစီအခုအချိန်ထိပြန်မလာကြသေးဘူးလို့ဗိတ်ခရိုင်အမတ်တတရင်ပြည်သူ့ကာကွယ်ရေးတပ်မတော်ပုလောသတင်းနဲ့ပြန်ကြားရေးတပ်ဝန်ခံကပြောပါတယ
်။ဒီကြီးကကျွန်တော်တို့ဒီကြီးကမှုသေးသေးလေးတွေကအကျဲပြီးတော့သူတို့ပြန်လင်းကြီးကြည့်ဖို့လင်းကြီးပိတ်ထားရရှိတယ်ခင်ဗျာ။ဒီတော့ဒီကျွန်တော်တို့ဒီထိတ်ယုံနေနေသေးဦးတော့မျိုးဝင်လာပြီးတော့စစ်တောင်းထူတာမျိုးတော့မရှိသေးဘူးခင်ဗျာ။ဟိုဒီကခံရတယ်ကျွန်တော်ဒီသားရတောင်ဒီဒီထက်လာလိုက်လာစားဒီတော့ဒီကျွန်တော်ဒီလက်ကိုဆူတယ်ပြန်ဝင်တာမျိုးတော့မရှိသေးဘူးခင်ဗျာအချိုးပါပေါ့အချိုးနည်းပြနေကြလေးရှိနေတယ်မှာဒီမှာဒီလက်ကိုဆိုဒီညာတော့ကြေးရောနေပြီးတော့ရှောက်သေးတယ်ဒီရွာခံဒီတော့မများတော့ဒီရွာထဲပြန်မဝင်သေးဘူးခင်ဗျာဒီငါးဆန်းပြေးဖို့လေဒီလိုငါးဆန်းကိုဖိတ်ထားတယ်ပေါ့ဒီငါးဆန်းထွေရင်ဒီလိုရေးတယ်လက်ကိုကနေပြီးတော့ဆောက်လာသေးတယ်ရှိသေးခင်ဗျာ
နေရစီပြန်လာတဲ့ဒေတာခံတွေကလည်းသူရဲ့အကြီးကလုပ်ငန်းဖြစ်တဲ့ငါဖန်ခွင့်ပိတ်ပင်ခံရတာကြောင့်အဆင်မပြေဖြစ်နေကြတာပါငါဖန်ဆက်လေတွေကိုမလီကျောမှာရှိတဲ့စစ်ကောင်စီရဲ့ရစ်တပ်ခံကနေ6လံတိုက်ခတ်တာမျိုးလည်းရှိတယ်လို့ပြောပါတယ်စစ်ကောင်စီဘက်ကတနင်္လာနေ့တိုင်းနဲ့ထိတွေ့တိုက်ပွဲဖြစ်ခဲ့တဲ့နေရာတွေနဲ့အဲ့ဒီအနီးဝန်းကျင်မှာအင်အားပိုးပြီးတော့ချထားသလိုပဲဖန်စီစစ်ဆေးတာတွေလည်းရှိနေတယ်လို့ဒေတာခံတွေကပြောပါတယ်စစ်ကောင်စီဖက်ကတော့ဒီဒေသတွေကတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးတင်းထုတ်ပြန်တာတော့မရှိသေးပါဘူး။